လ17ရက်အိန္ဒိယချီဆိုင် ANI သတင်းမှာမြန်မာနိုင်ငံအတွင်းနိုင်ငံခြားရင်းနှီးမြှုပ်နှံမှုအဖြစ်စိုးရင်ကဏ္ဍမှာတရုတ်အစိုးရပိုင်ဂျင်နာကုမ္ပဏီတွေလာရောက်ရင်းနှီးမြှုပ်နှံလုပ်ကိုင်နေကြတာပါ။အဲ့ဒီလိုလုပ်ကိုင်နေစဉ်အတွင်းတရုတ်ကုမ္ပဏီတွေကမြန်မာနိုင်ငံရဲ့တည်ဆဲဥပဒေတွေကိုဆန့်ကျင်ပြီးမြေရီယာတွေကိုတရားမဝင်သိမ်းယူခဲ့ကြောင်း ANI သတင်းကဖော်ပြပါတယ်။မကြာသေးခင်ကပဲတရုတ်အစိုးရပိုင်တရုတ်အမျိုးသားဂျင်နာကော်ပိုရေးရှင်း CNBCရှိတောင်အာရှရေနံပိုင်လိုင်းကုမ္ပဏီလီမိတက်နဲ့အရှိတောင်အာရှဓာတ်ငွေပိုင်လိုင်းကုမ္ပဏီလီမိတက်တို့ပူးပေါင်းပြီးမြန်မာတရုတ်ရေနံနဲ့ဓာတ်ငွေပိုင်လိုင်း MCOGB အဖြစ်အမေရိကန်ဒေါ်လာ 1.5 ဘီလီယံနဲ့အကြီးမားဆုံးရင်းနှီးမြှုပ်နှံခဲ့ကြတာပါ။အဲ့ဒီရေနံနဲ့ဓာတ်ငွေပိုင်လိုင်းဟာရခိုင်ပြည်နယ်ကျောက်ဖြူကနေစတင်ပြီးတရုတ်နယ်စပ်နှံခမ်းမှာအဆုံးသတ်ပါတယ်။ပိုင်လိုင်းရှိ443မှာရှိပါတယ်။အရပ်ဘက်အဖွဲ့အစည်းတစ်ခုဖြစ်တဲ့တရုတ်မြန်မာပိုင်လိုင်းဆောင်ကြည့်ကော်မတီ MCBWC ရဲ့သူတည်တနာပြုချက်အရမြန်မာနိုင်ငံရဲ့ရေနံနဲ့ဓာတ်ငွေစီမံကိန်းမှာအကြီးအမားဆုံးရင်းနှီးမြှုပ်နှံမှုစီမံကိန်းတွေဟာတဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုမြန်မာနိုင်ငံတွင်းကလယ်သမားတွေရဲ့အသက်မွေးဖွားကြောင်းအလုအကင်နဲ့လူနေမှုဘဝတွေအပေါ်ဆိုးရိုးထိခိုက်မှုတွေပေါ်ပေါက်လာနိုင်ကြောင်းဖော်ပြထားပါတယ်။ဒါအပြင်2016ခုနှစ်ဇန်နဝါရီလအတွင်းကြေးရွာပေါင်း100ကိုကွန်ဆင်သူတည်တနာပြုချက်တွေအရမြင်ရသုံးဆွဲမှုအချင်းပြတ်ချစားမှုလေယာဉ်မြေထိခိုက်ပျက်စီးမှုမြေယာဆိုင်ရာရော်ကြီးကိစ္စအဆရှိတာတွေနဲ့ပတ်သက်ပြီးအသေးစိတ်ထုတ်ပြန်ခဲ့ပါတယ်တရုတ်မြန်မာပတ်လည်ဆောင်ကြည့်ရေးကော်မတီ MCBWC ဟာမြန်မာနိုင်ငံလွှတ်တော်ရဲ့တဘာဝအရင်းအမြစ်နဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးကော်မတီနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်အဲ့ဒီပတ်လည်ဟာနိုင်ငံကိုနှစ်ပိုင်းခွဲထားလိုက်တယ်လို့ပဲလို့ကော်မတီကပြောဆိုကြောင်းလည်းဖော်ပြပါတယ်ဒီကိစ္စကိုလွှတ်တော်မှာ2016ခုနှစ်ဒီဇင်ဘာလကဆွေးနွေးခဲ့ပြီးဖြစ်ပါတယ်။အဲဒီတုန်းကလျှက်စစ်နဲ့စွန့်ရင်ဒုတိယဝန်ကြီးက CNPC ဟာလယ်သမားတို့ရဲ့လယ်မြေတွေကိုဓာတ်ရိုက်ရောချစ်ပေးပြီးရယူခဲ့တာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။ဒါပေမဲ့မြေယာလွှဲပြောင်းမှုဟာ1989ခုနှစ်မဆွေပြောင်းနိုင်သောပတ်ဆိုင်မှုလွှဲပြောင်းရေးကန့်သတ်ချက်ဥပဒေနဲ့ညီစွန့်နေပြီး2012ပြည်ပရင်းနှီးမြှုပ်နှံမှုဥပဒေ2012လယ်ယာဉ်မြေဥပဒေတွေနဲ့အညီသာဆောင်ရွက်ရတာဖြစ်ကြောင်းနိုင်ငံခြားရင်းနှီးမြှုပ်နှံမှုဥပဒေအရတရုတ်မြန်မာပိုင်လိုင်းစီမံကိန်းမှာပိုက်လိုင်းလမ်းကြောင်းအတွက်မြန်မာနိုင်ငံအစိုးရထံကကာလရှည်မြေငှားရမ်းခွင့်ရှိကြောင်းဆောင်းပါးကဖော်ပြပါတယ်။တကယ်လို့ပိုက်လိုင်းလမ်းကြောင်းတစ်လျှောက်ကမြေတွေဟာမြန်မာနိုင်ငံသားလယ်သမားတွေပိုက်မြေတွေဖြစ်ရင်1894မြေယာသိမ်းယူမှုဥပဒေသို့မဟုတ်2012လယ်ယာမြေဥပဒေပုံမှန်29အရအစိုးရကသာသိမ်းယူနိုင်ကြောင်းဖော်ပြပါတယ်။မလ၁၇ရက်ယူရီရှာရဗျူသတင်းမှာတော့မြန်မာနိုင်ငံစစ်တပ်အပေါ်တကဘာလုံးကပုံမပိတ်ဆို့အရေးယူဖို့လိုအပ်ကြောင်းသတင်းဆောင်မတဲ့ဖို့ဖော်ပြခဲ့ပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီဟာဖေဖော်ဝါရီလ၁ရက်နိုင်ငံတော်အာဏာကိုအကြမ်းဖက်သိမ်းယူခဲ့ပြီးကြတဲ့ကတရုတ်ရုရှားနဲ့ဆာဗီယာနိုင်ငံတို့ကထောက်ပံ့ထားတဲ့လက်နက်တွေနဲ့အရပ်ဘက်ပြည်သူတွေကိုတိုက်ခိုက်နေခဲ့တာပါတဲ့ရုရှားနဲ့တရုတ်ကတိုက်နေရင်တွေတန်ကြာကကားတွေထောက်ပံ့ခဲ့တယ်လို့လက်နက်တွေပုံမထမှန်ပေးဖို့လဲရုရှားကဂရီးပြုတ်ခဲ့ပါတယ်ဒီအတွင်းဆာဗီယာအစိုးရကလည်းဒုံးကျည်တွေနဲ့တခြားလက်နက်တွေမြန်မာစစ်တပ်ကိုတင်ပို့ဖို့အတည်ပြုခဲ့ပါတယ်ဒါအပြင်မြန်မာစစ်တပ်ရဲ့ကရင်ပြည်နယ်မှာစစ်တပ်ကအရပ်ဘက်ပြည်သူတွေကိုပြစ်ခတ်တပ်ဖြတ်တာတွေလူသောတိုင်းအဖြစ်အသုံးပြုတာတွေဟာစစ်ရဇဝတ်မှုမြောက်ကြောင်းဆောင်းပါးကဖော်ပြပါတယ်စစ်တပ်အရာရှိတချို့နဲ့ကုမ္ပဏီတွေကိုပိတ်ဆို့အရေးယူတာဟာမြန်မာနိုင်ငံစစ်ကောင်စီကိုအထိနာစေပါတယ်တဲ့ဒါပေမဲ့လုံလုံလောက်လောက်အထိနာတာတော့မဟုတ်ဘူးလို့ဆိုပါတယ်တစ်ချိန်တည်းမှာကုလသမဂ္ဂလုံလုံရေးကောင်စီဒေသတွင်းကအဓိကနိုင်ငံတွေနဲ့နိုင်ငံတကာအတိုင်းအဝိုင်းကလည်းဝိုင်းဝန်းပိတ်ဆို့အရေးယူကြဖို့မြန်မာစစ်တပ်အပေါ်လက်နက်ပိတ်ဆို့တာဤပညာရောင်းချမှုဂျုံသိမ်းတာတွေနဲ့တံခါးအရေးယူဖို့လိုကြောင်းမြန်မာနိုင်ငံတွင်းကလုပ်ငန်းတွေအဖွဲ့အစည်းတွေအပေါ်အမေရိကန်ပြည်ထောင်စုဗြိတိန်ကနေဒါတို့ရဲ့ပိတ်ဆို့အရေးယူတာတွေကထျောက်ကြောင်လဲဖော်ပြပါတယ်အထူးသဖြင့်ငွေကြေးနဲ့လက်နက်ပိတ်ဆို့နိုင်မှုဖြစ်ပါတယ်မြန်မာစစ်တပ်အနေနဲ့နိုင်ငံတကာရဲ့ဝန်ဝန်ဆုံးချခံရပေမဲ့လက်နက်ဝယ်ယူမှုကတော့ရပ်တန့်မသွားခဲ့ပါဘူးတရုတ်ရုရှားအိန္ဒိယတောင်ကိုရီးယားမြောက်ကိုရီးယားအစ္စရေးယူကရိန်းနဲ့ဖိလစ်ပိုင်စတဲ့နိုင်ငံတွေကမြန်မာနိုင်ငံကိုလက်နက်ရောင်းချနေကြဆဲဖြစ်ကြောင်းဆောင်းပါးမှာဖော်ပြပါတယ်ခင်ဗျာ